ကိုရီဆိုစင်တာလို့ခေါ်တဲ့ဒီခွန်ရွေးမှန်တိုင်းအဖွဲ့ကိုလာပြီးတော့မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်မမကြီး။အမှောင်ဆုံးသိချင်တာကဒီ local resource center အနေနဲ့ပေါ့နော်ဒီနိုင်ငံတကာ NGO အဖွဲ့အစည်းတွေနောက်ပြီးတော့ဒီ local NGO အဖွဲ့အစည်းတွေနောက်ကုလသမဂ္ဂအဖွဲ့အစည်းတွေပေါ့နော်သူတို့နဲ့ပတ်သက်တဲ့သတင်းချက်လက်တွေကိုတချို့တရားရယူခြင်းနဲ့ဆက်လို့ရှိလို့ရှိရင်ဒီ local resource center ကိုမေးရတယ်သူပြောပါတယ်မမကြီး။အဲ့တော့ဒီဝန်ဆောင်မှုလေးနဲ့ပတ်သက်ပြီးရှင်းပြပေးပါလားရှင်
။ဟုတ်ကဲ့ပါရှင်။တကယ်တော့ကျမတို့ရဲ့ဖွံ့ဖြိုးရေးမန္တလေးအဖွဲ့ဟာကျမတို့ဒီအရက်ဖက်အဖွဲ့အစည်းလူအဖွဲ့အစည်းတွေအတွက်ပဲတကယ်တော့ဥတည်ပြီးတော့ဖွင့်ထားတာဖြစ်ပါတယ်အဲ့တော့တကယ်ကျမတို့ဒီဝန်ဆောင်မှုပေးတယ်ဆိုတာတွေကဒီ local NGO လို့ခေါ်တဲ့เนาะဒီအရက်ဖက်အဖွဲ့အစည်းတွေကိုပဲပေးတာပါဆိုတော့အဓိကကျမပြောချင်တာကတော့ဒီဖွံ့ဖြိုးရေးမန္တလေးကတော့ဒီ localNGO လို့ခေါ်တဲ့အရက်ဖက်လူအဖွဲ့အစည်းတွေကိုပဲဥတည်ပြီးတော့ကျမတို့ဝန်ဆောင်မှုတွေပေးတာပေါ့နော
်ဟုတ်ကဲ့ပါဘယ်လိုဝန်ဆောင်မှုတွေများပါလိမ့်ရှင
်အထူးကကျမတို့ပေးတာကတော့ဒီသတင်းအချက်လက်တွေပေါ့နော်ဒီလူအရက်ဖက်လူအဖွဲ့အစည်းလို့ခေါ်တဲ့ CSO တွေရဲ့သိသိနဲ့သတင်းအချက်လက်တွေကျမတို့ပေးတယ်ကျမတို့အဲ့ဒါကိုဘယ်လိုပေးလဲဆိုတော့ကျမတို့ဒီ Local Resource CenterLRC လို့လူသိများပါတယ်အဲ့တော့ LRC လို့ပဲကျွန်မပြောပြရစေအဲကျွန်မတို့ဒီအဖွဲ့တွေကကျွန်မတို့ရှိတဲ့အဖွဲ့တွေကဆိုရန်ကုန်မှာရှိတယ်ရန်ကုန်မှာရှိမယ်နောက်မော်လမြိုင်မှာရှိတယ်ရုံးခွဲပေါ့နော်မော်လမြိုင်မှာရဲ့လာရှိုးမှာရဲ့မန္တလေးမှာရုံးခွဲတွေရှိတယ်အဲ့တော့ကျွန်မတို့ရုံးတွေမှာဘာတွေရှိလဲဆိုတော့အဓိကဒီအချက်လက်တွေပေးဖို့သတင်းအချက်လက်တွေပေးဖို့ library ကျမတို့ပေးတယ်အဲ့တော့စာကြည့်တိုက်ကိုကျမတို့ဖွင့်ပေးတယ်ပြီးတဲ့အခါမှာကျမတို့ဒီ internet ရဖို့အတွက်ဝန်ဆောင်ကမယူဘဲနဲ့ကျမတို့ internet ဟို computer တွေပေးထားတယ်ပေါ့နော်အဲ့မှာကျမတို့ရဲ့လူရဖက်ဖွဲ့စည်းတွေကလာပြီးသုံးခွင့်ရှိတယ်ပြီးတဲ့အခါမှာသူတို့ဒီဖွဲ့အသေးသေးလေးတွေဆိုရင်သူတို့မှရုံးကမရှိတဲ့အတွက်ကျမတို့ကသူတို့ကိုရုံးကအနေနဲ့လိုအပ်မဲ့ဝန်ဆောင်မှုတွေကျမတို့ပေးပါတယ်အဲ့ဒါတွေကလည်းအကုန်လုံးဟိုဟာပါကျမတို့ဝန်ဆောင်ကားတွေဘာမှမယူပါဘူးဟု
တ်ကဲ့အဲ့တော့အမတို့ဒီလိုလုပ်ပြီးနိုင်အောင်လို့ပေါ့နော်ဒီအဖွဲ့အစည်းအနေနဲ့ရပ်တည်နိုင်အောင်ရန်ပုံငွေတွေဘာတွေရောမမတို့ကိုတူကိုထားပေးလားဒါမှမဟုတ်တခြားအဖွဲ့အစည်းတွေကပံ့ပိုးတာရှိပါလားရှင
်လောလောဆယ်တော့ကျမတို့မှာကကိုတူကိုထအနေနဲ့တော့ရန်ပုံငွေအနည်းအချင်းရှိတယ်အဲ့ဒါကတော့ဘာလဲဆိုတော့ကျမတို့ဒီအစည်းအဝေးခန်းတွေကျမတို့ငှားတယ်ကျမတို့အစည်းအဝေးခန်းကိုတက်နိုင်တဲ့လူတွေရှိရယူတာပေါ့เนาะမတက်နိုင်တဲ့အဖွဲ့အစည်းသေးသေးလေးတွေကြတော့ကျမတို့လက်ကားပေးပါတယ်ဆိုတော့အဲ့ဒါလေးကျမတို့ရန်ပုံငွေလေးတွေရတာရှိတယ်ဒါပေမဲ့များသောအားဖြင့်ကျမတို့အခု big funding ဟွာတွေပေါ့เนาะဒီဟိုပတ်စံပေးနေတဲ့အဖွဲ့တွေရှိပါတယ်အဲ့ဒါတွေကအဓိကကျမတို့ဟွာရှိတဲ့ USAID ရှိပါတယ်နောက်ပြီးတော့ Europe European Union ကလည်းကျမတို့ပေးတာရှိပါတယ်နောက် British Council နောက်အဲ့ဒီဖွဲ့စည်းတဲ့ကျမတို့တော်တော်လေးကိုပံ့ပိုးထားတာရှိပါတယ်အဲ့ဖွဲ့စည်းတဲ့ငွေတွေနဲ့ကျမတို့လက်ပတ်နေပါတယ်ဒါပေမဲ့အခုလောလောဆယ်ကျမတို့ဒီဖူမျိုးရင်းမနေကတော့ရှေ့ဆက်သွားဖို့ဆိုရင်ကျမတို့ကိုဟာကိုကိုတူကိုထဖြစ်အောင်လို့ကိုစူးစမ်းနေပါတယ်အဲ့တော့နောက်ထပ်ကျမတို့ဒီ business ဘိုင်းနေပါတယ်လုပ်ဖို့လို့လည်းရှိပါတယ်အဲ့တော့ဒီနောက်ထပ်တစ်နှစ်နည်းလောက်နေတော့ကျမတို့အဲ့ဒါကြီး account ပေါ်လို့ရမယ်လို့ထင်ပါတယ်အဲ့လိုကြီးဖြစ်သွားတဲ့အခါမှာကျမတို့ကပို့ပြီးတော့ကိုဟာကိုเนาะရက်တည်နိုင်တဲ့အခါမှာဒီဖွဲ့စည်းတဲ့တခြားလူတွေရဲ့ဒီပံ့ပိုးမှုတွေသိပ်ပြီးတော့ကျမတို့ဟိုဟိုအားကိုးစရာမလိုအောင်ကျမတို့ဆက်ပြီးတော့လှုပ်သွားဖို့လို့ရှိဟိုဟာပေါ့စီစဉ်နေရှိပါတယ
်ဟုတ်ကဲ့ပါဒီလိုတရင်ချက်လက်တွေပံ့ပိုးနိုင်အောင်ဒီလိုအချက်လက်တွေရောဘယ်လိုများစုဆောင်းပါလဲရှင်ဥပမာဒီ data တို့ဘာတို့ပေါ့သူတို့ဒီ NGO local NGO ကနေပြီးတခုခုသူတို့လှုပ်ချင်နေဆိုလို့ရှိရင်သူတို့အနေနဲ့လိုချင်တဲ့တရင်ချက်လက်ကိုမေးမယ်အဲ့ဒါဆိုရင်ကျမတို့အဲ့ဒီတရင်အချက်လက်တွေကိုဘယ်ရများစုဆောင်းပါလဲရှင်
ကျမတို့ရာတရားပေါ့နော်ခုနပြောတဲ့ကွန်ရက်တွေအများကြီးရှိတယ်ကျမတို့ချိတ်ဆက်ထားတဲ့ကွန်ရက်တွေရှိတယ်အဲ့ဒီကွန်ရက်တွေကနေပြီးတော့ကျမတို့နော်ဒီလိုအပ်တဲ့ဟွာတွေရှိပါတယ်လိုအပ်တဲ့သတင်းအချက်လက်တွေရမယ်နောက်တစ်ခုကကျမတို့ဟွာပေါ့နော်အမြဲပဲနှစ်ပတ်တစ်ခါ NGO တွေစုံစည်းကြတယ်စုံစည်းပြီးတော့သူတို့ဖလဲတဲ့အစည်းအဝေးတွေလုပ်ပါတယ်အဲ့ဒီကလည်းကျမတို့သတင်းအချက်လက်တွေရတာပေါ့နော်အဲ့တော့ဒီလိုပဲကျမတို့ဒီကွန်ရက်တွေကနေတစ်ဆင့်ဒီအစည်းအဝေးတွေကနေတစ်ဆင့်နောက်တစ်ခါကျမတို့ဒီ website ရှိတယ် Facebook ရှိတယ်အဲ့ရနေတစ်ဆင့်ကျမတို့เนาะဒီ internet ကနေယူတဲ့သတင်းတွေလည်းရှိတယ်အဲ့ရနေကျမတို့ဒီလူအရက်ဖက်ဖွဲ့စည်းတွေရဲ့လိုအပ်မဲ့တင်တဲ့သူတို့နဲ့သက်ဆိုင်မဲ့တင်တဲ့သတင်းချက်လက်တွေကျမတို့ပြန်ပြီးဖြန့်ပေးတာပေါ့နော် Facebook ကနေတစ်ဆင့်နောက်တစ်ခါ website ကနေတစ်ဆင့်အဲ့လိုဖြန့်တာတွေရှိတယ်နောက်တစ်ခုကကျမတို့ဒီ LRC မှာပဲစနေနေ့ဆိုရင်ကျမတို့များသောအားဖြင့်ဒီ လူရက်ဖက်ဖွယ်စီးတွေပေါ့နော်ဒီ CSO တွေကသူစုံစည်းပြီးတော့သူတို့မှာတခုခုဟိုဟာပေါ့နော်ဖလဲစရာရှိတယ်ဆိုပြီးကျမတို့နေရာပေးပါတယ်အဲ့နေရာမှာသူတို့လာပြီးတော့အကုန်လုံးဆွေးနွေးရင်းနဲ့တရင်ချက်လက်တွေရတာလည်းရှိပါတယ
်ဟုတ်ကဲ့ပါအမအနေနဲ့ပေါ့နော်ဒီအမျိုးသမီးများနဲ့ပတ်သက်တဲ့အမျိုးသမီးအခွင့်အရေးနဲ့ပတ်သက်ပြီးတော့လှုပ်ရှားဆောင်ရွက်နေတယ်ဆိုတာလည်းသိရပါတယ်မမဟု
တ်ကဲ့ပါ
အဲ့တော့ဒီနောက်ဆုံးအခုမမပြုစုနေတဲ့အမျိုးသမီးများပေါ့အကျန်းဖက်မှုပပျောက်ရေးနဲ့ပတ်သက်တဲ့ဥပဒေချမ်းရဲ့အခြေအနေရောဘယ်လိုရှိပါလဲရှင
်ဟုတ်ကဲ့အဲ့ဒီဥပဒေချမ်းကတော့ကျမတို့ရဲ့ drafting committee လို့ခေါ်ရဲเนาะကျမတို့ဒီအဖွဲ့လေးတစ်ခုဖွဲ့ထားတာပေါ့နော်အဲ့ဒီမှာအကုန်လုံးဝိုင်းပြီးတော့ပညာရှင်တွေပေါ့နော်အကုန်လုံးရေးကြတာပေါ့နော်အဲ့တော့ဒါရေးတာကတော့အကျန်းပြင်းတော့ကျမတို့တော်တော်လေးပြီးသွားပါပြီအဲ့တော့အဲ့ဒီအကြံပေးရင်ကကိုကျမတို့လောလောဆယ်ကတော့ lawyer တယောက်နဲ့ကျမတို့အထားပါတယ်ဒါကတော့လေကျမတို့ဟိုစာပေါ့နော်အာ Department of Social Welfare ကနေတစ်ဆင့်သူတို့က season ပေးတယ်အဲ့ဒါ lawyer တယောက်ကနေပေါ့နော်ဥပဒေရှင်ပညာရှင်တူကနေပြီးတော့ကျမတို့ဒါကိုဥပဒေနဲ့ကိုက်ညီအောင်လို့ဒီသုံးနှုန်းနဲ့ဟိုသုံးနှုန်းတွေကိုဥပဒေစကားတွေနဲ့ပြန်ပြီးတော့အာရေးသားပေးနေတာပေါ့နော်အဲ့ဒါရေးသားပြီးကျွန်မတို့နောက်တစ်ခေါက်ပြန်ပြီးတော့သုံးသပ်ပြီးတော့ပြန် review လုပ်မယ်ပြီးတဲ့အခါကျွန်မတို့လည်းဆက်ပြီးတော့ဒီတင်ဖို့လို့လည်းအစီအစဉ်ရှိပါတယ်မကြာခင်တော့ကျွန်မတို့တင်ပြမယ်လို့เนาะကျွန်မတို့ထင်ပါတယ
်ဟုတ်ကဲ့ပါအဲ့လိုမျိုးဒီဥပဒေချမ်းရေးဆွဲတဲ့နေရာမှာဒီအမျိုးသမီးရေးရအဖွဲ့တို့အမျိုးသမီးဆန်းဆောင်ရှင်များအဖွဲ့တို့မိခင်နဲ့ကလေးဆောင်ရှောက်ရေးအဖွဲ့တို့ပေါ့နော်သူတို့အဲ့ဒီအသင်းအဖွဲ့ရဲ့အခန်းကဏ္ဍကိုဘယ်လိုရှိပါလဲရှင်
အကုန်လုံးကကျမတို့ကမတီထဲမှာပါပါတယ်ကျမတို့ရေးဆွဲတဲ့ကမတီပေါ့နော်အဲ့ထဲမှာသူတို့ဘက်ကလည်းအများကြီးပါပါတယ်အကုန်အဲ့ဒီအဖွဲ့အစည်းတွေပါတယ်နောက်အစိုးရဌာနတွေအကုန်လုံးပါတယ်နောက်တစ်ခုကအဲ့ဒီဟိုစပေါ်ဥပဒေပညာရှင်တွေလည်းပါပါတယ်နောက်ဘီလ်ကမတီကလည်းပါပါတယ်အကုန်လုံးကကျမတို့တကယ်တော့ဟို54ယောက်ရှိပါတယ်ကျမတို့ရေးဆွဲနေတဲ့ဒီဟိုပေါ့အုပ်စုပါလေအဲ့တော့အဲ့ဒါရေးနေတာကြာလဲကြာပါပြီ။ဘာကြောင့်ကြာလဲဆိုတော့ကျမတို့ကအရင်ဆုံးကသူတေသနာတွေလုပ်ပါတယ်။မြန်မာနိုင်ငံမှာဥပဒေအခုလိုအစ်စ်ဆွဲမယ်ဆိုရင်ဘာတွေလိုအပ်လဲ။တခြားနိုင်ငံမှာဘယ်လိုဥပဒေတွေဆွဲထားလဲ။သူတို့ဆွဲထားတဲ့ဥပဒေတွေဒီဘယ်လိုကျမတို့အသုံးချလို့ရလဲ။စသဖြင့်ကျမတို့ကလေ့လာတယ်။လေ့လာပြီးတော့ကျမတို့တကယ်ပဲသူတေသနာတွေလုပ်ပြီးတော့မှရတဲ့အချက်လက်ပေါ်မှာတည်ပြီးတော့မှကျမတို့ဒီဥပဒေကိုဆွဲတာ။ဒါကြောင့်မို့လို့ကြာတာပေါ့နော်။ဒါပေမဲ့ကြာပေမဲ့ကောင်းလင်မယ်လို့တော့မျှော်လင့်ပါတယ်ရှင်
။ဟုတ်ကဲ့ပါမမအနေနဲ့ဒီကုလသမဂ္ဂမှာလည်းနှစ်ရှိလာများတာဝန်ထမ်းဆောင်ခဲ့ရပေါ့နော်အခုမြန်မာနိုင်ငံမှာလည်းပြန်လာပြီးတော့ဒီလူမှုရေးတွေရောအမျိုးသမီးရေးတွေရောဆောင်ရွက်နေတယ်ပေါ့နော်အဲ့တော့ဒီပြန်လာတဲ့အခါမှာမြန်မာနိုင်ငံရဲ့လက်ရှိအနေအထားအမျိုးသမီးတွေရဲ့အခွင့်အရေးတိုးတက်နေတယ်လို့ယူဆပါလားရှင
်အပေါ်ယံကတော့တိုးတက်တယ်လို့ပါပဲဒါပေမဲ့တကယ်နော်ကြည့်လို့ရှင်အောက်ခြေမှာအများကြီးလိုအပ်ချက်တွေရှိပါတယ်အဓိကကျမတို့မှာလိုအပ်နေတဲ့ဒီဥပဒေတွေမရှိဘူးပေါ့နော်ဒါကြောင့်မို့လို့တကယ်ဝန်ဆောင်မှုတွေကလည်းမပေးနိုင်ဘူးအမျိုးသမီးတယောက်တည်းအကျန်းဖက်မှုခံရပြီဆိုလို့ရှိရင်လည်းလိုအပ်တဲ့ဝန်ဆောင်မှုတွေကမရှိပါဘူးအဲ့ဒါကြောင့်မို့လို့ကျမတို့ကအဓိကဥပဒေကလိုအပ်တဲ့အတွက်ကျမတို့ကဒီဥပဒေကိုလည်းရေးဆွဲတာအဲ့တော့ဒီဥပဒေကြီးထဲမှာဘာတွေပါမလဲဆိုတော့လိုအပ်အမျိုးသမီးတွေလိုအပ်နေတဲ့ဒီဝန်ဆောင်မှုတွေအကုန်လုံးကကျမတို့ကချိန်ထားပါတယ်ဒါတွေပါမှသာလျှင်အမျိုးသမီးတွေကဒီအကြံဖက်မှုခံရပြီဆိုရင်ဘယ်လိုလိုအပ်ချက်တွေရှိလဲဆိုတော့ဆောင်ရွက်မှုတွေကျမတို့ပေးလို့ရမှာဖြစ်ပါတယ်အဲ့ဒါကြောင့်မလို့เนาะဒီအဓိကတော့လိုအပ်ချက်တွေကိုချက်ချင်းတော့ကျမတို့ဖြည့်ဆည်းလို့မရတဖြည်းဖြည်းလှုပ်သွားတဲ့အတွက်ကျမထင်ပါတယ်ဒီဥပဒေကြီးပြီးသွားပြီဆိုလို့ရှင်ဒါကြီးကိုဥပဒေပြီးတာနဲ့လည်းပြီးမသွားဘူးပေါ့နော်သူ့ကိုကျမတို့ကအကောင့်ထဲပို့ရမယ်ဒီအကောင့်ထဲပို့ရတဲ့အခါမှာတကယ်ပဲကောင်းကောင်းမွန်မွန်အကောင့်ထဲပို့နိုင်ကျမတို့အမျိုးသမီးတွေမှာအများကြီးတိုးတက်မှုတွေရှိမယ်လို့ကျမမျှော်လင့်ပါတယ်
ဟုတ်ကဲ့ပါအဲ့တော့အမျိုးသမီးတွေကမြန်မာနိုင်ငံရဲ့အမျိုးသမီးတွေကဒီလိုအကျန်းဖက်မှုနဲ့ပတ်သက်လာလို့ရှိရင်အကာအကွယ်မဲ့နေသေးပဲလို့သဘောပေါက
်မှတ်ပါတယ်လောလောဆယ်မှာအကာအကွယ်ရမ်းမဲ့နေပါတယ်အဲ့တော့အဲ့နောက်တစ်ခုကကျမတို့ဒီရေအခုလောလောဆယ်ရေးဆွဲနေတဲ့ဒီဥပဒေကြီးထဲမှာအိမ်တွင်းအကျန်းဖက်မှုအဲ့ဒီဟာပါနေတယ်အဲ့ဒါကလည်းကျမတို့ဘာဖြစ်လို့လဲဆိုတော့လေဒီညာသွားပြင်အကျန်းဖက်မှုခံရတဲ့အမျိုးသမီးတွေကအိမ်တွင်းထဲမှာဖြစ်တာလည်းများတယ်တော့နောက်နီးစပ်ရပေါ့နော်ဒီဆွေမျိုးသားချင်းတွေကတဆင့်အကျန်းဖက်တာကြီးလက်ရှိတယ်အဲ့တော့အဲ့ဒါကြီးကိုချိနေတဲ့အတွက်ကျမတို့ကဒီဥပဒေထဲမှာထက်လိုက်ခြင်းအဖြစ်တနည်းအားဖြင့်တော့အကာအကွယ်လေးတွေရနိုင်ပါတယ်လို့ထင်ပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒီဥပဒေထွက်လာလို့ရှိရင်ဒီဥပဒေကိုဟို enforce လုပ်ဖို့ပေါ့နော်ဥပဒေတိုင်းလိုက်နာကျင့်သုံးဖို့အတွက်ကဒီ ရရကြေးရွာအစင်တွေလည်းပါမယ်ပြီးတော့ပြည်သူရဲတပ်ဖွဲ့တွေလည်းပါဝင်ရမယ်ပြည်ကြီးနဲ့ကလေးဆောင်ရှောက်ရေးအဖွဲ့တွေလည်းပါဝင်ရမယ်သူတို့အားလုံးရဲ့ပူးပေါင်းပါဝင်မှုကိုအမကြီးအနေနဲ့ဘယ်လောက်မှမျှော်လင့်ထားပါလဲရှင
်အဲ့ဒါလေကျမတို့ကအခုကျမတို့ဒီအခုရေးဆွဲနေဥပဒေရေးဆွဲနေတဲ့အဖွဲ့ရပဲကျမတို့ကကျမတို့ဘာခေါ်လဲဆို implementation plan ပေါ့နော်ဒီဥပဒေကြီးကိုထွက်လာပြီဆိုဘယ်လိုအကောင့်ထဲပေါ်မလဲဆိုတဲ့ plan ကြီးကိုပါကျမတို့ကရေးဆွဲနေပါတယ်အဲ့ဒီမှာဘာလဲဘာလုပ်လဲဆိုတော့ကျမတို့အခုပါဝင်နေတဲ့အဖွဲ့တွေအကုန်လုံးပေါ့အမျိုးသမီးနဲ့ပတ်သက်တဲ့လုပ်ငန်းတွေလုပ်နေတဲ့အဖွဲ့တွေအကုန်လုံးကတာဝန်ယူပြီးတော့ဒီဥပဒေအကြောင်းကိုအကုန်လုံးကိုရှင်းပြရမယ်အောက်ခြေလူတုဟိုရောက်တဲ့အထိပေါ့နော
်
ပညာပေးမယ်အဲ့တော့ပညာပေးမှသာလျှင်အမျိုးသမီးတွေကသိမယ်အော်ဒီဥပဒေကြီးရှိပါလားဒီဥပဒေရှိတဲ့အတွက်ငါတို့ဘယ်လိုအားကိုးလို့ရမလဲတခုခုဖြစ်ရင်ဘယ်ကိုတိုင်မလဲစသဖြင့်အဲ့တော့အဲ့ဒီပညာပေးတဲ့လုပ်ငန်းစဉ်တွေကျမတို့အကုန်လုံးလုပ်ဖို့လို့အစီအစဉ်ရှိပါတယ်ကျမတို့အကုန်လုံးရေးဆွဲထားပြီးပါပြီဘယ်သူကဘာလုပ်မလဲဘယ်မြို့နယ်မှာဘာလုပ်ကြမလဲဆိုတဲ့
explanation
မှတ်ပါတယ်ရှင်အဲ့ဒါရှိပြီးပါပြီရှင်
အဲ့တော့အဲ့ဒီဥပဒေကြီးအတည်ပြုပြီးပြဋ္ဌာန်းနိုင်ဖို့အလားအလာရောဘယ်လောက်လောက်ရှိပါလဲရှင်
ကျမတို့တော့မျှော်လင့်ပါတယ်လာလာအများကြီးရှိပါတယ်เนาะဒီနိုင်ငံတော်ကလည်းအများကြီးကိုဒီဥပဒေကြီးကိုအတော့တိတ်ကိုစိတ်ဝင်စားနေပါတယ်အဲ့ဒါအများဆုံးလဲဒီဥပဒေကြီးကိုเนาะဟို adopt လုပ်ဖို့လို့လဲကျမတို့ဟိုပါเนาะတမနာကြီးကိုယ်တိုင်ကကိုပဲဒါကိုအားပေးတယ်လို့ကျမတို့ကြားပါတယ်နောက်လွတ်တော်ကလွတ်တော်အမတ်တွေတော်တော်များများလဲဒီဥပဒေကြီးမပြီးသေးဘူးလားမပြီးသေးဘူးလားဆိုတာတွေမေးနေတာတွေလည်းရှိပါတယ်အဲ့တော့မကြခင်တော့ပြီးမှာပါအဲပြီးပါစေမြ мян ပြီးပြီးတော့ဒါကြီးရောမြ мян အကောင့်တွေဖွင့်နိုင်ပါစေလို့ကျမအနေနဲ့ဆုတောင်းတာပေါ့နော
်ဟုတ်ကဲ့ပါအဲ့တော့ဒီဥပဒေကမတို့ဒီမူကျန်းကိုအားလုံးနဲ့စစ်ပြီးပြီးဟိုအားလုံးနဲ့သဘောတူကြပြီဆိုလို့ရှိရင်ဘယ်လွှတ်တော်ကနေပြီးတော့ဘယ်လိုစပြီးတော့တင်မလဲဘယ်လွှတ်တော်ကိုယ်စားလှယ်ကနေပြီးတော့စပြီးတော့ဒါကို propose လုပ်ဖို့စဉ်းစားထားပါလဲ
ဒါကတော့လူမှုဝန်ထမ်းဝန်ကြီးဌာနကနေပြီးတော့တင်မှာဖြစ်ပါတယ်အဲ့ကျမတို့တွေကဒါရေးဆွဲတဲ့အဖွဲ့ထဲမှာပဲပါတာပေါ့နော်အဲ့တော့ကျမတို့ကဒီအောင်ပိုတင်နိုင်ပါရီကတော့ဒီဆွေရဌာနဆိုင်ရာတွေကနေလောက်သွားမှာပေါ့နော်အထူးပြည်ကုနာပြောတဲ့လူမှုဝန်ထမ်းအဝန်ကြီးဌာနကနေပဲတင်မှာဖြစ်ပါတယ်တင်ပြီးတဲ့အခါမှာလွတ်တော်ထဲမှာလည်းကျမတို့ဆွေးနွေးပြီးပါပြီဒီเนาะဥပဒေနဲ့ပတ်သက်လို့ဘာတွေဘာတွေပါလဲဥပဒေဒီလွတ်တော်အမတ်တွေနဲ့ဌာနဆိုင်ရာတွေမှာလည်းကျမတို့တော်တော်လေးဆွေးနွေးပြီးပါပြီဒီဥပဒေမှာပါတဲ့အချက်အလက်တွေအကုန်လုံးအဲ့တော့ तू ကဟိုဆက်ပါတော့ဒီတောက်လျှောက်ကျမတို့လှုပ်လာတဲ့အခါမှာဟိုအားလုံးကသိနေတယ်ပေါ့နော်ဒီ process ကဘယ်လိုလဲဘာတွေပါနေလဲဆိုတာသိနေတယ်အဲ့အတွက်ကျမကတို့ကပြောချင်တာတော့အကုန်လုံးပါဝင်ရေးဆွဲထားတဲ့ဥပဒေဖြစ်တဲ့အတွက်အားလုံးအတွက်အသုံးချမယ်လို့ကျမယုံကြည်ပါတယ်